ကရင်နီလိုခေါ်တဲ့ကြားပြည်နယ်အတွင်းမှာပြီးခဲ့တဲ့စက်တင်ဘာလတလအတွင်းမြန်မာစစ်တပ်နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားရတားစစ်တုံးယောက်တေဆုံးခဲ့ပြီး23ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်တရာတဆက်ခွန်နှလုံးနဲ့ဖျားကြောင်းနှစ်ကြောင်းထိခိုက်ပျက်စီးသွားတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်ကရင်ဒီအက်ဖ်ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ကတိုက်ပွဲ အခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားပြီးခဲ့တဲ့စက်တင်ဘာလ၁လအတွင်းတိုက်ပွဲ58ကြိမ်ထက်မနည်းဖြစ်ပွားခဲ့တယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ပါတယ်။ဒီမော့ဆိုမြို့နယ်၊ဖရူဆိုမြို့နယ်၊လိုက်ကော်မြို့နယ်၊ဘောလခဲမြို့နယ်၊ရှားတော်၊ဖဲခုံနဲ့မိုးပြဲမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကအခုလို VOA ကိုပြောပါတယ
်ကျွန်တော်တို့ဒီစီဘက်ဆက်တော့ကျွန်တော်တို့ဒီမိုင်းချင်းလေးဟိုလုပ်ငန်းတော့ကျွန်တော်တို့အများအားလို့လို့လုပ်လေနော် action နဲ့နေတဲ့ချိန်မှာစီကောင်စီလည်းသူတို့ထောင်ထားတဲ့မိုင်းမှာသူတို့ပြန်ပြီးတော့ဟို night ရှိနေလားမသိဘူးအဲ့လိုပြောရမလားမသိဘူးအဲ့လိုနေထားမှာဟိုဆုံတွေ့တဲ့ချိန်မှာအဲ့လိုပြန်လာပြီးခါလာတော့ရှိပြီပြီးတော့သူတို့စခန်းလုံးချုံရေးပေါ်မှာစမ်းပါဝင်ချိန်မှာသူတို့ဟိုလုံချုံရေးကသူတို့သွားနေတဲ့ချိန်မှာအဲ့လိုဖြစ်တဲ့ကွယ်လေးတွေရှိတယ်
တိုက်ပွဲတွေအတွင်း KNDF ဘက်ကရဲဘော်၅ဦးကြာဆုံးခဲ့ပြီးစီကောင်စီဘက်ကဒါဇင်နဲ့ချီကြာဆုံးနိုင်တဲ့အကြောင်းဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်လက်နက်ငယ်14လက်စစ်တပ်နဲ့တလက်နဲ့60မမ RPG စတဲ့လက်နက်ခဲယမ်းတွေတင်စီရမိတယ်လို့ပြောပေမဲ့လည်းတရားအတည်ပြုချက်တော့ထွက်ပေါ်လာခြင်းမရှိပါဘူးစစ်ကောင်စီဘက်ကကြာဆုံးထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့အတည်ပြုချက်မပေးသေးပါဘူးဒီနယ်မြေတွေမှာဒေသခံတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF အဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်ကင်နေတယ်လို့တော့ဆွဆွဲပါတယ်KNDF ကတလာအတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေအလွန်အကျွံအသုံးပြုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံနေ100ကျော်နဲ့ဖျားကြောင်2ကျောင်းပျက်စီးခဲ့တယ်လို့ပြောပါတယ်။၄ကျောင်းကနေအနည်းဆုံး16ကျောင်းတိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်။နှစ်ဖက်တိုက်ပွဲတွေမဖြစ်တဲ့အချိန်မှာလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ KNDF ကပြောပါတယ်။လက်နက်ကြီးကြောင့်အရဲသားပြည်သူ10ဦးသေဆုံးခဲ့ပြီးတော့19ဦးဒဏ်ရာရတာရှိခဲ့တဲ့အကြောင်းမြန်မာစစ်တပ်ထောင်ထားတဲ့မိုင်းနှင်းပောက်ကွဲလို့တဦးသေဆုံးပြီး၄ဦးဒဏ်ရာရတဲ့အကြောင်းလည်းပြောပါရယ်။ဖမ်းဆီးတပ်ဖြတ်ခံရသူ2ဦးအပါအဝင်စုစုပေါင်းအရတား73ဦးသေဆုံးပြီး23ဦးထိခိုက်ဒဏ်ရာရရှိတယ်လို့လည်း KNDF ကထုတ်ပြန်ထားပါရယ်။စစ်ကောင်စီဘက်ကတော့ဒီကိန်းကနန်းတွေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးသလိုတုံ့ပြန်ပြောဆိုတာလည်းမရှိသေးပါဘူး။စစ်ဘေးရှောင်ဒုက္ခသည်2ဦးကတော့စစ်တပ်ဘက်ကအချိန်မရွေးလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ VOA ကိုပြောပါရယ်။
ကတော့မနေ့ကသူ့ညချူတာပဲအဲ့နေ့တိုင်းလည်းထူနေတာပဲဒီကနေ့ကပန်းတော့ကျဲပဲဟိုဘယ်လိုပြောမလဲကြာလာတယ်မလုံးမခံနိုင်တော့ဘောနော်အဲ့ဒီကြာနေလို့ဆက်ကနေထူတာလေဆိုတော့လည်းကောတက်ကနေထူတာလည်းကောတက်ကနေဆိုဒီမော့ဆိုဖဲကိုပြေးသွားလိုက်ဟိုမိုးပြဲဖဲကိုထူလာလိုက်ရှောက်ထူနေတာပဲဒီကနေ့ကလည်းကောတော့အမြဲမထူတယ
်မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားတဲ့နေရာတွင်ဒါမကတိုက်ပွဲမဖြစ်ပွားတဲ့နေရာတွေမှာလည်းလန်ထက်ကြီးနဲ့တိုက်ခိုက်နေတယ်လို့ကီနီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကအခုလို့ပြောပါတယ
်စစ်ပွဲနဲ့ဟိုနစ်ဆက်ပြီးတော့မှစစ်ပွဲ area ထဲကဒေတာတွေကိုရတန်းထုတ်တခုရှိတယ်နောက်တစ်ခုဥမှာပြီးလို့ရတာကကုန်းတာမှာပေါ့နော်လွန်ခဲ့တဲ့တပတ်လည်းထပ်ဖြစ်နေတယ်ပေါ့နော်ကုန်းတာမှာလည်းအဲ့လိုမျိုးပဲသူဟာကဒီတိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာစစ်သားကထုတ်ရတဲ့ကြောင့်မို့ကြည့်ရပေါ့ကြာပြီးတော့မှဟိုထိခိုက်မှုရှိတော့ပေါ့နော
်စက်တင်ဘာလ30ရက်နေ့ကတော့ရန်ကုန်နေပြီးတော့လွိုက်ကော်ရန်ကုန်ခရီးစဉ်ပြေးဆွဲတဲ့မြန်မာအမျိုးသားလေကြောင်းလိုင်း MNA ရဲ့လေရင်တစ်စင်းလိုက်ကော်လေစိတ်အစင်းမှာပြစ်ခတ်ခံခဲ့ရပြီးအမျိုးသားတအူထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောက်စီဘက်ကသတင်းထုတ်ပြန်ပါတယ်။ကြားပီနယ်အတွင်းလှုပ်ရှားနေတဲ့ကီနီတိုးတက်ရေးပါတီ KMPP နဲ့ PDF လက်နက်ကိုင်အဖွဲ့တွေပြစ်ခတ်ခဲ့တာလို့ဆွဆွဲပြီးတော့ KMPP ဘက်ကတော့အရဲသားလေရင်ကိုပြစ်ခတ်ဖို့မညွန်ကြားထားတဲ့အကြောင်းနဲ့ဒီသတင်းမဟုတ်မှန်တဲ့အကြောင်းညင်းဆိုခဲ့ပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေနဲ့စီရေးပဋိပက္ခတင်းမာနေပြီးတော့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေကြားမှာဒေသခံရွာသားတွေဘေးလွတ်ရန်ကိုထွက်ပြေးနေရဆဲပဲလို့လည်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကြားပြည်နယ်ပတ်မှာတလအတွင်းတိုက်ပွဲ60နီးပါးဖြစ်ပွားခဲ့တဲ့တဲ့ရင်ကိုငြိမ်းချမ်းပြပြပေးခဲ့တာပါ။